စကိုင်းတိုင်းစကိုင်းမြို့ကင်းတော်ရွာနီးကဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းကိုမနေ့ဇွန်လ25ရက်မနေ့ဝီလီဝီလင်းအချိန်မှာပဲစစ်တပ်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပါတယ်။မန္တလေးတိုင်းငန်းစုံမြို့နယ်စကိုင်းမြို့အဆက်အေယဝရီမြကန်းဘေးမှာရှိတဲ့ကင်းတော်ရွာကိုစစ်တပ်ကရေလံတိုင်ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ခိုက်မှုအတွင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်15ဦးနဲ့အရဲသား3ဦးစုစုပေါင်း18ဦးတပ်ဖြတ်ခံခဲ့ရတယ်လို့စကိုင်းခရိုင်ဒေသခံကာကွယ်ရေးတာဝန်ရှိသူတူကအစည်းအဝေးကိုပြောပါတယ
်။ဖြစ်တော့မနေ့ပိုင်းပေါ့9နိုင်ကျော်တော့ကျွန်တော်တို့စကြရတယ်တနက်တန်းစကြရတယ်9နိုင်ကျော်တော့စကြရတယ်။အတိုက်ပွဲကတော့လူလူကဝင်စီးရပေါ့ကံ။အဲ့ကံမှာအားလုံးပေါင်း15ယောက်။ရဲဘော13ယောက်။ရဲဘော်ရဲ့အမျိုးသမီးက2ယောက်။15ယောက်။နော်။နောက်ကင်းတော်ရွာတဲ့ဟိုဝင်လာတော့ရွာထဲမှာတိတဲ့အမျိုးသား2ယောက်။စက်ဆန်းတော့နော်။အားလုံးပေါင်း18ယောက်။အမီးရမှာတယောက်ပါတယ်လို့ပေါ့ဆလုံးပေါင်း18ယောက်ဒါဘော်ရီရပြီးသား18ယောက်ပေါ့နော်အင်းရှင်မိရမှာတုံးပြီးဘောင်းနေတယ်ပြစ်တာရတယ်နေရာကမရှိပါနဲ့
လူမှုကွန်ရက်ဆံမျက်နှာပေါ်မှာပေါ်ထွက်လာတဲ့ဓပုံတွေအရာတချို့ကလက်နောက်ပြန်ကျိုးတုပ်ရည်နဲ့တနက်နဲ့ပြစ်တက်ခံထားရပြီးတော့မီးလောင်နေတဲ့ရုပ်လောင်းတွေလည်းတွေ့ရပါတယ်အရတောင်းတွေအပါဝင်ကာကွယ်ရေးတပ်ဖွဲ့ဝင်18ဦးတပ်ဖြတ်ခံရပြီးတဲ့နောက်ပျောက်ဆုံးနေသူတချို့လည်းရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကအခုလိုဝင်ရောက်စီးနှင်းတိုက်ခိုက်ပြီးတဲ့နောက်ကင်းတော်ရွာနဲ့လက်ပံတော်ရွာကနေတချို့ကိုပါမီးရှို့ခဲ့တာကြောင့်ဒေသခံတွေဘေးလွယ်တိမ်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ
်လက်ပံတော်ရွာကင်းတော်ရွာအဲဒီမှာတိုင်းပြည်သုံးဆောင်ချုပ်ခံရတယ်ဟိုရွာရတဲ့ဒီရွာနဲ့ဒေသနဲ့ဆက်နေတယ်ဆက်နေပြီးတော့မှဒီ वाले လူတို့ဆိုနေရဆိုတော့ဒါလေးရဆက်တယ်အဲ့မှာဟောပေါ့ငါးရွာ6ရွာပေါင်းရှိတယ်6ရွာရှိတဲ့ခါကျတော့အရင်ကလည်းသူတို့ကဒီနှစ်ခါသုံးခါအရင်ရှုပ်ဘူးရရှုပ်ပြီးတော့ပြည်သူတွေကအဲ့ဒီကလေးကနေပြီးတော့မှသူတို့ဆိုင်ရတွေကြောက်ရွံ့နေတာရှိတယ်ခုလိုဖြစ်တဲ့ခါကျတော့ပြည်သူအကုန်လုံးကြီးတော့အများကြီးဒီအဲ့ဒီရွာတွေမှာမရှိဘူးဒီကူကလေးကသူတို့ကအဲ့ဒီရှားမျိုးရှားရွာတွေမှာပြောင်းနေကြတယ်များကြတယ်ဟုတ်လူကြီးတွေကတော့သူတို့က
လက်တလောကောက်ယူရထားတဲ့စီးရင်တွေရလက်ပံတော်ကြီးရွာကနေ180နီးပါးလောင်ကျွန်းပြီးတော့အင်းတော်နဲ့ကိုင်းမြင်ကနေတချို့လည်းမိရှုခံရတယ်လို့ပြောပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအခုနှစ်မတ်လာရဲမှပဲကင်းတော်ရွာနဲ့နှစ်မိုင်ခွဲလောက်ပဲဝေးတဲ့တာတိုင်ကြီးရွာမှလည်းကြီးရွာလူညွေးကောင်းဆောင်အပါဝင်အရက်သား15ဦးအလားတူတပ်ဖြတ်ခံခဲ့ရပါတယ်ရှင်